2001ခုနှစ်စက်တင်ဘာလ17ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုမှအထိုက်အခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးဆော်ဒီအာရေဗျနိုင်ငံကိုတရားစွဲဖို့အတွက်ခွင့်ပြုတဲ့ဥပဒေမူကြမ်းကိုသမ္မတဘရက်အိုဘားမားကဗီတိုအာဏာသုံးပြီးပယ်ချခဲ့တာကိုအမေရိကန်ကွန်ဂရက်လွှတ်တော်ကလက်မခံကြောင်းမဲပေးဆုံးဖြတ်ခဲ့ကြပါတယ်။ဒါဟာအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကသမ္မတအိုဘားမားရဲ့ဗီတိုအာဏာကိုပထမဆုံးချိန်ဖြစ်တဲ့တခဲနဲ့ပယ်ဖြတ်လိုက်တာဖြစ်ပါတယ်။အထက်လွှတ်တော်မှာထောက်ခံမဲ69မဲကန့်ကွက်မဲ1မဲနဲ့ Democratic Party လူနည်းစုခေါင်းဆောင်နေဗာဒါပြည်နယ်အမတ် Harry Reid တဦးတည်းသာသမ္မတဘက်ကယက်တီခဲ့တာပါ။အောက်လွှတ်တော်မှာတော့ထောက်ခံမဲ348မဲကန့်ကွက်မဲ89မဲနဲ့ပယ်ဖြတ်ခဲ့ပါတယ်။ဒီအတွက်ရလကတော့2001ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုမှာတည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေအတွက်အဓိကအောင်ပွဲဖြစ်ပါတယ်။သူတို့ဟာ Saudi Arabia ရဲ့သူ့ပြစ်ဒဏ်တွေကနေတရားဝင်ခွင့်ညနေတာအတွက်တရားမျှတမှုရနိုင်မှု American တရားရုံးတွေမှာစ조사နေပေမဲ့အခုချိန်ထိမအောင်မြင်နိုင်မဖြစ်နေကြတာပါ။အခုလိုတရားဆက်ဆိုနိုင်ခွင့်ပေးဖို့အတွက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာမှောင်ရမ်းမှုတစ်ခုဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါတယ်။သူအစိုးရအဖွဲ့ဟာ 9/11 အကြမ်းဖက်မှုခံခဲ့ရတဲ့အတွက်တည်ဆုံးခဲ့ရသူတွေမိသားစုဝင်တွေအတွက်ရန်ပုံငွေစုဆောင်းပေးထားတယ်လို့လည်းပြောပါတယ်။